မြန်မာစာပေနဲ့ပေမှာလူများလေးစားကြည်ညိုတဲ့သတင်းစာဆရာဆိုင်ဆရာမကြီးလူရီတော်မှရဲ့နှစ်တရာပြည့်အခမ်းအနားကိုမန္တလေးမြို့မှာဒီကနေ့စတင်ကျင်းပခဲ့ပြီးဒီလိုကျင်းပတာစာပေအကျိုးပြည်သူအကျိုးကိုလူရီတော်မှဘလောက်စွမ်းဆောင်ခဲ့တယ်လဲဆိုတာကိုနောက်မျိုးဆက်တဲ့လူငယ်တွေသိရှိစေဖို့ရည်ရွယ်တယ်လို့လည်းပွဲပြမြောက်ရေးအတွက်ပါဝင်ဆောင်ရွက်ခဲ့သူဆရာကြီးဆရာတင်တော်ကပြောပါတယ်လက်ရှိကျင်းပနေတဲ့မန္တလေးမြို့ကလူရီတော်မှရဲ့ရာပြည်ပွဲသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ခင်ဗျာ
ဟုတ်ကဲ့မြမစာပေလောကမှာထင်ရှားတဲ့လူထုတော်မာရဲ့ရာပြည်ပွဲအခမ်းအနားကိုမန္တလေးမြို့ဓမ္မတာလာခမ်းမမှာဒီကနေ့မနက်ကစတင်ကျင်းပပြီးမွေးနေ့ကြောက်တဲ့29ရက်နေ့အထိ၄ရက်ကြာကျင်းပမှာဖြစ်ပါတဲ့ဒီအခမ်းအနားမှာလူထုတော်မာနဲ့ပတ်သက်ပြီးဂုံပြူစရံဖတ်ကြားတာဆရာမကြီးရေးသားပြုစုခဲ့တဲ့စာအုပ်တွေခင်းကျင်းပြသတာတွေအပြင်အမှုပညာတင်ဆက်မှုအစီအစဉ်တွေနဲ့အထိတ်မှတ်ပစ္စည်းရောင်းချပွဲတွေလည်းပါဝင်မှာဖြစ်ပါတဲ့ရာပြည်ပွဲကျင်းပရတဲ့ရည်ရွယ်ချက်နဲ့ပတ်သက်ပြီးပွဲပြမြောက်ရေးအတွက်ပါဝင်ဆောင်ရွက်သူတဦးဖြစ်တဲ့စာရေးဆရာတင့်တော်ကအခုလိုပြောပါတယ်
။ဒီကာလမှာပျော်လင့်လာတော့ပုဂ္ဂိုလ်လုပ်တာတော့လူငယ်တွေရင်ထဲကိုတို့တို့ရောက်အောင်ဘယ်လိုပြုပေးမလဲဆိုတာမျိုးစဉ်းစားတာပေါ့ဗျာ။သူတို့အတွက်တို့တို့ဟာ ID person ဖြစ်တယ်ဆိုတာကိုသူတို့ဘယ်လိုအသိပေးကြမလဲ။သူ့ရဲ့ ability ကဘာလဲပေါ့ဗျာ။နိုင်ငံအတွက်လူမျိုးအတွက်ဘယ်လိုအခြေပြောင်းမှုရှိခဲ့လဲပေါ့။တစ်ပတ်လုံးကြည့်ဥကျိုးစီပွားတွေဘယ်လိုဆောင်ရွက်ခဲ့လဲ။သူ့ကြောင့်မြန်မာစာပေသူ့ကြောင့်မြန်မာရင်းချင်းမှုမြန်မာအမှုပညာမြန်မာတွေထုံးလို့ဘလူးတိုးတက်မြန်မာလာခဲ့တယ်ဆိုတာကိုလက်ဆင့်ကမ်းရတာပေါ့နော်။နောက်လောကရံနဲ့ရင်ဆိုင်တဲ့အခါဘလောက်ထိကြံ့ကြံ့ခံနိုင်လဲပေါ့။အမှန်တရားအတွက်ဘလူးရက်တည်ခဲ့တယ်။ဒါတွေကိုကျွန်တော်တို့ကကလေးတွေကိုသိစေချင်တာပေါ့။အဲ့ဒီအတွက်ဒီပွဲလေးကျင်းပတယ်လို့လည်းယူဆလို့ရပါတယ
်။လူထုတော်မှာခင်ပွန်းဖြစ်သူလူထုဦးလာနဲ့အတူလူထုသတင်းစာထုတ်ဝေစဉ်ကပြည်သူတွေဘက်ကအငြင်းရက်တည်ခဲ့သူဖြစ်တယ်လို့လည်းပြောပါတယ်။မြန်မာစာပေနဲ့အမှုပညာနယ်မှာထင်ရှားတဲ့သူတွေကိုလည်းလူထုတိုက်ကမွေးထုတ်ပေးခဲ့တယ်လို့သတင်းစာရဲ့ယက်တိချက်ကလည်းခိုင်မာခဲ့တယ်လို့စွဲစုံအမှုပညာရှင်ဦးဝင်းဖေကပြောပါတယ
်လူထုတော်မှာတိုက်ထွက်တယ်တော်တော်များတာနော်အဲဒီဟိုဆောင်မောင်တာနူးလို့ဟွန်တင်မိုးလို့ကြည်အောင်လို့မောင်စွမ်းကြီးလို့ဒီဝါကုန်ကြီးကိုလေးကျွန်တော်ရေပေါ်ဦးသေးရေပါအဲ့ဒီလူနေပိုင်းရပေါ့ဗျာကျွန်တော်တို့ခေတ္တကအဲ့ဒီလူတွေထွက်လာပဲအဲ့ဒါလူထွက်တယ်ဆိုတာဗျာလူတို့တိုက်မှာကျွန်တော်ဆိုအလုလုကြတော့အဲ့ဒီလူလုတဲ့ခါကျတော့များစွာဖြင့်သူတို့ကခင်မြေဗျာသတင်းစာတိုက်တွေဂျာနယ်တိုက်တွေအဲ့ဒီကိစ္စလိုက်နာခဲ့တယ်ဒီမီဒီယာဖြစ်စီအဲ့ဒါတွေကိုသူကတော်တော်လေးစားတယ်ဥပမာများများအဓိကချက်ချက်ကျွန်တော်ပြောပြမယ်ဒီအကြီးအဟောင်းသတင်းတွေပေါ့ဗျာအမဒိန်းသတင်းတွေတို့ဘာညာပေါ့လေအဲ့လိုအကြီးအောင်သတင်းတွေတဲ့ပုံတွေနောက်ရက်စက်ချမ်းကျုပ်တွေပုံကြီးအနောက်အကြောင်းညာတွေတဲ့ပုံတွေ
လူထုတော်မှာပြည်သူချစ်တော်အမှုပညာတဲ့များအောင်ဗလဖိုးစိန်စိန်ကတုံးရွှေမန်းတင်ပေါင်းသခင်ကိုရောမိုင်းစတဲ့အထုပ်ပတ္တိစာပေမြမပြည်တွင်စစ်ဆေးခဲ့သောအမှုခင်းများစန္ဒမာလာဂျုံနဲ့စစ်သားတက်တန့်ရောင်ထိုင်းနဲ့အင်ဒိုနီးရှားဝိတ္ထုတို့ဘာသာပြန်စာပေအငိတ်မြမမဟာကိတ္တစတဲ့ယဉ်ကျေးမှုစာပေတွေအပြင်လူမှုရေးနိုင်ငံရေးခီးသွွားစတဲ့စာပေတွေကိုလည်းရေးသားပြုစုခဲ့ပါတယ်။စာရေးဆရာကျော်ရင်မြင့်ကတော့ရာပြည့်ပွဲအခမ်းအနားတတိယနေ့မှာလူထုတော်မှနဲ့ပရဟိတဆိုတဲ့ခေါင်းစဉ်နဲ့စာရန်ဖတ်ဖို့စီစဉ်ထားတယ်လို့ပြောပါတယ်
။1998ခုနှစ်ကစတော့မန္တလေးမြို့မှာဂျမဇုံလူမှုကွန်မတီအသင်းစာကိုအမေမာတို့ဦးဆောင်ပြီးတော့မှဖွဲ့စည်းပေးခဲ့ပါတယ်။အဲ့ဒီအတင်းကနိုင်ရီတွေကိုအခမ်းအနားပူဆောင်ပေးတယ်နောက်တစ်ခါ2000ခုနှစ်ကစပြီးတော့ဆေးရုံတက်နေတဲ့ဆင်းရဲနွမ်ပါအကူကြီးလိုနေတဲ့လူနာတွေကိုစီဝါတွေနောက်ဆုံးမေးကွယ်လွန်ကဏ္ဍဆိုရင်ပိန့်ပြာကျော်ဖို့ဒီတလားကိုဝယ်ပေးနိုင်တဲ့အခြေအနေတွေတိုးတက်လာတာပေါ့လေအဲ့ဒီလိုပူကြီးဆောင်ရဲ့ပေးနိုင်ခဲ့တဲ့ပရိဒတ်လုပ်ငန်းတွေကိုအမေမာဦးစီးပြီးရုပ်ခဲ့တဲ့အပိုင်းကိုကျွန်တော်ပြောမှာပါဗျာ
လူထုတော်မှာဟာအင်္ဂလိပ်ကိုလိုနီခေတ်က1936ဒုတိယကျောင်းသားတပိတ်မှာဗိုလ်ချုပ်အစံနဲ့အတူတက်တက်ကြွကြွပါဝင်ခဲ့တယ်လို့မြမပြည်လွတ်လပ်ရေးရပြီးနောက်မှာလည်းပြည်ရင်းငြိမ်းချမ်းရေးအတွက်ဆရာကြီးတခင်ကိုရိုမိုင်းနဲ့အတူပူးပေါင်းဆောင်ရွက်ခဲ့သူဖြစ်ပါတယ်။လူထုတော်မှာဟာ1935ခုနှစ်နိုဝင်ဘာလ29ရက်နေ့မှာမွေးဖွားခဲ့ပြီး2008ခုနှစ်ဧပြီလ9ရက်နေ့မှာကွယ်လွန်ခဲ့တာဖြစ်ပါတယ်။